လေးစားရပါတော့တောတာရှင်များရှင်အတွေ့အကြုံဆိုတာနာနာချင်းချင်းခံစားမှုမှဒီနာချင်းမှုကလည်းကိုယ်စိတ်နှစ်ပါးစလုံးအပေါ်မှာအရာထင်ကြံရိတ်ခဲ့မှတန်ဖိုးရှိတယ်လို့ကျမမှတ်သားခဲ့ဘူးပါတယ်အချင်းချင်းမိသားစုဘဝနဲ့ကျမတို့တွေ့ကြုံခံစားခဲ့ရတာတူတဲမှာကျမအတွက်တင်ခံစားနာကျင်ခဲ့ရတာမဟုတ်ဘဲဘဝတူအချင်းချင်းမိသားစုတွေအတွက်ပါခံစားနာကျင်ခဲ့ရပါတယ်ဒီခံစားမှုတွေကခစ်စနစ်ကိုကိုးစားပြူတာမို့ကျမဘဝမှာဒီနေ့အချိန်ထိတန်ဖိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေပဲဖြစ်ပါတယ်အနာဂတ်ကိုရင်ဆိုင်နိုင်ဖို့ခွန်အားဟာအတိတ်ကဒဏ်ရာတွေရှိမှရှိတယ်ဆိုတဲ့စကားအတိုင်းကျမရင်ဆိုင်ခဲ့ရတဲ့အတိတ်အကြောင်းပြန်ပြောင်းပြောပါရစေနိုင်ငံရေးအကျဉ်းသားတွေကသူတို့တွေနေ့စဉ်ထောင်တွင်းဘဝအတွက်တိုက်ကြက်များလို့အတောင်ပံဖွားထားရတယ်လို့ဆိုကြပါတယ်ကျမတို့လည်းထို့အတူပါပဲဘဝရဲ့ဒုက္ခကိုနေ့စဉ်ရင်ဆိုင်နိုင်ဖို့ထောင်ဝင်စားတွေ့နိုင်ဖို့ကျက်ရက်တလူရှာဖွေရုံးကန်ခဲ့ရပါတယ်ဒါအပြင်ထောက်လှမ်းရေးအာဏာပိုင်တွေစောင့်ကြည့်တာခံရတယ်လို့ရက်ကြီးအဆင့်အုပ်ချုပ်ရေးပိုင်းတွေရဲ့မေးမြန်းစုံနှမ်းတာကိုလည်းမကြာခဏကြုံရတတ်ပါတယ်ကျမတို့နိုင်ငံရေးအချင်းကြမိသားစုတွေအတွက်အတိတ်ကစိန်ခေါ်မှုကြီးကတော့ဝေးလံခေါင်တည်တဲ့အချင်းစခန်းတွေစီတွားရောက်ပြီးထောင်ဝင်စားတွေ့နိုင်ဖို့ကိစ္စပါပဲ1998ကာလဟာနိုင်ငံအရေးဆောင်ရွက်သူတွေကိုပြစ်ဒဏ်အများဆုံးနဲ့ဝေးလံခေါင်တီလှတဲ့အချင်းစခန်းတွေစီစတင်ပို့ဆောင်နေတဲ့အချိန်ဖြစ်ပါတယ်။ထောက်လှမ်းရေးကဟဲ့ဆို၊ကိုွေနေတဲ့မြစ်တောင်ဖြောင်းရတဲ့အချိန်မှာဒီလိုဖိနှိပ်မှုတွေအောက်မှာကျမတို့အချင်းကြမိသားစုတွေရင်ဆိုင်ခဲ့ရတဲ့လူမှုရေး၊ဆွေရေး၊မျိုးရေးမှာဝမ်းသာစရာတွေရှိခဲ့တယ်လို့နားကျင်စရာတွေလည်းများခဲ့ပါတယ်။ကျမရဲ့ဆွေမျိုးရင်းချာဝမ်းကွဲအမကြီးကအိုးအိမ်ဦးစီးဌာနကအရာရှိတစ်ယောက်ပါကျမခင်မုန်းတယ်ကိုထောင်ဝင်စားတွေ့နိုင်ဖို့အတွက်ပေါင်နှံထားရတဲ့ကျမရဲ့အင်္ဂလေးကိုအတိုးဆက်ပြီးမတတ်နိုင်တော့လို့ငွေရှင်ရဲ့လက်ထဲကထုတ်ပြီးပြန်ရောင်းနိုင်ဖို့ဝယ်မဲ့သူကိုတွေ့ချင်ပါတယ်ဒီအတွက်ကျမဝမ်းခွဲအမအိမ်ရှိရာတောင်ဥက္ကလာကိုရောက်သွားပါတယ်ခြံဝကနေအတန်ပြုတ်ပြီးအိမ်ပေါ်ရောက်သွားတဲ့ကျမကိုမိဘကြောင့်လည်းကချက်ပြုတ်ရင်းထွက်လာတဲ့အမကထိုင်မအောင်လို့တောင်မပြောဘဲမတနာမမတို့ကဝန်ထမ်းတွေအင်ကုန်မလာပါနဲ့မတနာတို့ကဒေါစုနဲ့တိုက်ရိုက်ပတ်သက်နေတာမမတို့အလုတ်ပြုတ်မှကြောက်တယ်လို့ပြောပြီးနှင်းထုတ်ပါတယ်။နေကရောက်နေတဲ့ကျမဦးကြီးအမရဲ့အဖေကအံ့ဩစိတ်ပြီးတော့တနာစိတ်နဲ့သူ့သမီးကိုလှမ်းကြည့်ပြီးတလောက်တော့မပြောပါနဲ့။ဆွေမျိုးတွေလေဆွေမျိုးဆက်ဆံရေးရှိတယ်ဆိုတဲ့စကားအပြင်ကျန်နာတွေဘာပြောသလဲကျမမကြားတော့ပါဘူး။ကျန်တန်းတဲ့လောကဒဏ်တရားကိုရင်ဆိုင်နေရချိန်မှာအမဝမ်းခွဲရဲ့စကားကကျမရင်ထဲစူးတစ်ချောင်းလိုစူးဝင်သွားခဲ့ပါနဲ့ဒီစူးကိုမေတ္တာတရားတွေစာနာမှုတွေနဲ့နှုတ်ထွင်ပေးခဲ့သူတွေကတော့ကျမနဲ့ဆွေမျိုးလုံးလုံးမတော်ဆက်တဲ့ကလေးမျိုးကိုရောက်မှမြင်ဘူးတဲ့ကလေးမျိုးသူမျိုးသားတွေပဲဖြစ်ပါတယ်ကလေးမျိုးသူမျိုးသားတွေရဲ့မေတ္တာတရားနဲ့ရှင်တဲ့ကူညီမှုတွေကိုကျမခံစားရတော့ဒီခံစားချက်တွေကဘဝတူမိသားစုတွေနဲ့ပတ်ဝန်းကျင်ကိုကူညီဖို့ပရဟိတစိတ်ကိုမြေတောင်မြှောက်ပေးလိုက်ပါတယ်ခင်မုန်းတယ်နဲ့တွေ့ရတဲ့ထောင်ဝင်စားကတဆင့်အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားဗနဲ့ရောက်ရှိတယ်ဘသူကတော့ငှက်ဖျားဖြစ်နေတယ်သူ့အိမ်ကိုအကြောင်းကြားပေးပါလိပ်စာကိုစိတ်နဲ့လိုက်မှတ်အလွတ်ကျက်သွားစတဲ့ခင်မုန်းတယ်စကားတွေကိုအာနာပိုင်တွေတားမြင်နေရင်ဒီလောက်ဝေးတဲ့နေရာကိုခရီးစရိတ်မတတ်နိုင်လို့မိသားစုကမလာနိုင်တာပါကျမပြန်ရောက်လို့မေးကြရင်မပြောနိုင်ဘူးဆိုစိတ်ကောင်းမှမဟုတ်ဘူးအခုလိုကူညီခြင်းအားဖြင့်မိသားစုနဲ့အချင်းသားတွေအဆင်ပြေတာပေါ့ရှင်တို့လည်းကုသိုလ်ရတာပေါ့ဆိုတဲ့စကားတွေနဲ့လေပြေထိုးရပါတယ်ဒီအမှားစကားတွေကိုရန်ကုန်မြို့အနှံ့မှာရှိတဲ့နိုင်ငံရေးအချင်းသားမိသားစုတွေရဲ့အိမ်အထိရောက်အောင်တွားပြီးကျမတတင်းပို့ပေးခဲ့ရပါတယ်။သားတင်းကိုမျှော်လင့်နေတဲ့မိဘတွေ၊ခင်မုန်းတဲ့ရဲ့တတင်းကိုမျှော်လင့်နေတဲ့ဇနီးတွေ၊ဖခင်တတင်းကိုမျှော်လင့်နေတဲ့သားသမီးတွေစီ၊ကျမနှလုံးသားနဲ့တတင်းစကားတွေထမ်းပိုးလာခဲ့ပါတယ်။နောက်တစ်ပတ်ထောင်ဝင်စားအတွက်ကျမသွားရင်သူတို့စီကယူလာတဲ့အမှားစကား၊ငွေကြေး၊စာအစရှိတာတွေကိုထောင်ဝင်စားမှာပေးနိုင်အောင်ကျမကြိုးစားရပါတယ်။စစ်ဆက်ရတာ၊အလျှော့ပေးရတာ၊လိမ်မာပားနပ်ရတာတွေကိုကျမကောင်းကောင်းနားလေသဘောပေါက်အောင်လက်ကျင့်တင်ကြားပေးတာကတော့ထောင်ဝင်စာပဲဖြစ်ပါတယ် တစ်ခါတစ်ခါကျမတဲလာတဲ့ဟင်းတုပ်ကိုအထဲမှာဝမ်းယောဂါတွေဖြစ်နေလို့ဝတ်သားမသွင်းရဘူးလို့ပြောရင်တောင်ဝင်ကြအရာရှိဝန်ထမ်းတွေကိုသွင်းပေးဖို့တောင်းပန်ရပါတယ်ဘလို့မှတောင်းပန်လို့မရဘူးတကယ်လဲယောဂါဖြစ်နေတဲ့ဆိုရင်နှမျောစိတ်အထဲကသူတွေကိုကျွေးကျင်စိတ်ကိုကျမချိုးနှိမ်ပြီးဟုတ်ကဲ့ပါရှင်အထဲသွင်းလို့မရလဲပြန်မယူတော့ဘူးဒီကသူတွေပဲစားလိုက်ပါဘာမျောလင့်ကျင်နဲ့မှပေးတာမဟုတ်ဘူးစားစီခြင်းနဲ့စေတနာတန်တန်နဲ့ပါလို့ပြောပြီးထားခဲ့တာနှစ်ကြိမ်သုံးကြိမ်မကပါဘူးအကျဉ်းဦးစီးဝန်တန်းလေးတွေစားနေတဲ့ထမင်းကဝါချင်းချင်းဒီထမင်းမှာအသီးရွက်ပြုတ်ပဲပုံထားတာကိုကျမအမြင်မြင်တွေ့နေရပါတယ်ဘဝရက်တည်းရဲ့အတွက်မှုသားလုံနေရသူတွေလည်းရှိကြပါတယ်အကျဉ်းဦးစီးဝန်တန်းတွေထဲမှာလည်းအလွှာအမျိုးမျိုးရှိကြပါတယ်ဒါကိုကျမတို့ခွဲခြားမြင်ခဲ့တာဘဝပေးအတိကြောင့်ပါဘလို့ပဲဖြစ်ဖြစ်အကျဉ်းဦးစီးဝန်တန်းရောကျမတို့အချင်းကြမိသားစုတွေပါခစ်တခစ်သေးကိုအတင်းတွန်းဖို့ခံထားရသူတွေဖြစ်တယ်ဆိုတာကိုလည်းကျမမှတ်သားထားပါတယ်ရှင်။နောက်တစ်ပတ်မှာတော့ကမ္ဘာချက်ချင်းဒီ ICRC ကအကူအညီကြောင့်ကျမတို့အချင်းကြမိသားစုတွေအစဉ်ပြေခဲ့ရပုံနဲ့ ICRC ရုံးကိုသွားဖို့လမ်းစည်းရေးအတွက်ထမင်းအိုးပောင်ရတဲ့မိသားစုဝင်အကြောင်းတင်ပြပါမယ်ရှင်။